ထိုင်းနိုင်ငံကို MOU စနစ်နဲ့ဆောက်လုပ်ရေးလှုပ်ရှားဆင်းလွတ်တာကိုမြန်မာအလုပ်သမားရေးဌာနကယာယီရက်ဆိုင်ထားပါတယ်။တရားဝင်သွားရောက်အလုပ်လုပ်ကင်သူတွေအမှန်တကယ်လုပ်ငန်းခွင်နဲ့မရောက်တဲ့ပြဿနာတွေကြောင့်လို့သိရပါတယ်။ဒီအချောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြထားပါတယ်ရှင်။
ထိုင်းနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေစီ MOU လှုပ်သားဆင်လွတ်တာကိုအလုပ်သမားရေးဌာနကယာယီရက်ဆိုင်ထားပါတယ်အလုပ်သမားအေဂျင်စီအချင်းချင်းမြန်မာလူသားတွေကိုလိင်ညာခေါ်ယူတဲ့အခြေအနေတွေကြောင့်ဖြစ်တယ်လို့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ် MOEAF အထွေထွေတွင်းမှုဦးမြတ်သူကပြောပါတယ်
ဒါမှမဟုတ်ဒီမှာအရင်စီဘက်ကထားချက်ထုတ်လိုက်တယ်အလို့ရှင်ကမဆောက်ထုတ်လိုက်တယ်ထုတ်လိုက်ပြီးတဲ့အချိန်ပို့လိုက်တယ်ပို့ရောက်တဲ့အခါကျတော့မာဒီလောက်ကအေးနဲ့ထုတ်ပြီးတော့အေးတော့ဒီရောက်လာစီရောက်လာဒီရောက်လာမဆောက်ထုတ်တဲ့ကနာလေးပေါ့နော်ဒီတက်ကနာရှိတယ်နောက်တစ်ခုကျတော့လေအဲ့ဒါမှပါတဲ့အခါမှာတချို့လူကြတယ်မြန်မာအေဂျင်စီဘက်ကဘာသာလို့ပါတယ်ဒီမှာစီဘက်ကလည်းပါတယ်အဲနောက်တစ်ခုကကျတော့ထိုင်းအေဂျင်စီအတူပါပဲထိုင်းအေဂျင်စီဘက်ကလည်းတော့မလုပ်ပါဘူးဟုတ်တယ်လို့ရှင်ဒီကနေရာနေပြီးတော့လုပ်တာပေါ့နော်ဒီသုံးပလဲကနေပြီးတော့မှဒီရောက်ကနေပြီးပါရင်ပြီးတော့ဒါပို့ဆောင်နေဒါဒီတက်တာရှိတာပေါ့နော်အဲ့တက်တာကြောင့်ဒီကဖြစ်တာအခိုင်းဘက်ကလည်းတချို့ရတဲ့ကားကစိတ်ဝင်ပို့ခြင်းလဲစိတ်ဝင်ပို့ခြင်းတဲ့ဟာကိုသွားနေပြီးတော့သောက်လို့ရတဲ့နားနဲ့ထုတ်တယ်ထုတ်တဲ့လို့ဟိုကြတော့မှပြည်မှာဒီစိတ်ဝင်ပြောင်းတယ်ဒါကလည်းအဲ့လိုချောက်လောက်တာရှိနေတာရှိနေတော့အခိုင်းဘက်အေဂျင်စီရဲ့လည်းပါတယ်မြန်မာအေဂျင်စီတချို့ကလည်းဒါတို့ထုတ်နေတယ်အဲ့လိုမျိုးလုပ်တဲ့အတွက်ကဒီတက်တာကြီးတက်တာပါနော်
အခုလိုပြဿနာတွေကြောင့်ဆောက်လုပ်ရေးလုပ်ငန်းခွင်စီအမှန်တကယ်ပို့ပေးနေတဲ့အေဂျင်စီတွေနဲ့အဲ့ဒီလုပ်ငန်းတွေမှာတာရောက်လုပ်ကင်ခြင်းနဲ့မြန်မာလူသားတွေနစ်နာကြရတယ်လို့ပြောပါတယ်အလို့သမားခေါ်ယူတဲ့မြန်မာထိုင်းအလို့သမားအေဂျင်စီတွေဘက်ကမမှန်မကန်လုပ်နေတာတွေရှိနေတယ်လို့ဦးမြတ်သူကပြောပါတယ
်မြန်မာအေဂျင်စီကနေလိုက်ရှင်းနေတော့ရှင်းနေရှင်းတဲ့အခါကျရင်တချို့ကိစ္စတွေမှာမြန်မာအေဂျင်စီကိုယ်တိုင်ပါနေတာရှိတယ်အဲ့ဒီအခါနဲ့လောက်တာပေါ့နော်ဟိုတချို့အိက္ခတွေပြောတာပေါ့နော်များသောအားဖြင့်ထိုင်းအေဂျင်စီကနေလုပ်လိုက်တာများတယ်နောက်ပိုင်းထိုင်းအေဂျင်စီကတီချာအောင်ရှင်းပေးရှင်းပေးဒါမို့ပါတယ်ဆိုတဲ့ထိုင်းဘက်ကအလို့ရှင်ပါရင်ပါမယ်အဲ့လိုလိုက်ရှင်းပေးတယ်လိုရရင်တရားဆွဲတာရှိတာပေါ့ဒီဘက်ကသွားလို့တရားလိုက်ဆွဲတာရှိတယ်အဲ့လိုမျိုးဆွဲပြီးလို့မှဒါအောင်မြင်လာတာရှိတယ်မအောင်မြင်လာရှိတယ်အဲ့တော့ဒါတဲ့ဖြစ်တဲ့အကြောင်းကိုဘယ်သူမှလဲဆိုအောင်ပြန်တင်တဲ့အခါမှာကြာရင်လိုအပ်တယ်ဆိုရင်ဒီဘက်ဌာနကြီးရောဒုမဝန်ကြီးဌာနကြီးရောမှာထိုင်းဘက်အေဂျင်စီတွေထိုင်းဘက်ကကတော့လိုလုပ်ငန်းရှင်တွေကို blacklist ပြန်ပိုက်တာရှိပါတယ်
လုပ်ငန်းဝင်မရှိပဲလူသားတွေခေါ်ယူခဲ့လို့စာချုပ်ပါအခွင့်အရေးတွေချိုးဖောက်ခံနေရတာကပိုဆိုးလာတယ်လို့ထိုင်းရောက်မြန်မာလူသားတွေကိုကူညီနေသူတွေကပြောပါတယ်ဒီနှစ်ပိုင်းထဲမှာရင်အမှန်တကယ်လုပ်ငန်းဝင်တွေမရောက်သေးတဲ့မြန်မာလူသားတွေတော်တော်များများရှိနေတယ်လို့အလို့သမားကူညီဆောက်ရှောက်ရေး AAC မဟာမိတ်အဖွဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ
်ကုလကလာမျိုးမှာထိုင်းနိုင်ငံတွေကိုရောက်လာတဲ့အမှုလုပ်သားတွေကတော့2024နှစ်ပတ်နယ်လုံးကနေရာမမှန်တဲ့လုပ်သမားတွေကပုံများလာတယ်ပေါ့နော်အီတူအီမပို့နိုင်တဲ့လုပ်သမားတွေပေါ့ခေါ်သွင်းပြီးထိုင်းပတ်ကြလို့ရှိရင်သူကစောက်လုံရေးဆိုပြီးစာရုပ်ချုပ်ပေမဲ့ချွန်နေရာတွေမှာအခန်းကားပြီးဖြစ်ထားတာဒီလုပ်သမားတွေစိတ်ညစ်သွားပြီးတော့သူကပေါ့ရှောင်ထွက်သွားတာဒီလုပ်သမားတွေစားတာမရှိလို့ဗမာပြည်ပြန်လာတာဒီအဲ့ဒီလိုခက်ခဲနေကြုံတွေ့ရတာအကျွန်တော်မြင်ရတော့အတ္တိယတွေတော်တော်များကဒီမှာဒီကဝီဇာနာတွေကတိကျစစ်ဆေးမှုမရှိဘူးပေါ့နော်ထိုင်းဘက်ကဒီတန်ရာရှိတွေခန့်ထားတာလည်းလေမျိုးသွားပြီးမစစ်ဆေးပဲနဲ့ဒီမန်လတာတွေကိုအလုတ်ခေါ်လာတဲ့အတူတွေနဲ့ထိုင်းနိုင်ငံကသွေးနေတာဒါကြောင့်မဒုက္ခတွေရောက်နေကြတာပေါ့ဗျာ
နှစ်နိုင်ငံသဘောတူညီချက်နဲ့ရောက်လာတဲ့ MOU လို့သားတွေပြည်ပမှာဒုက္ခရောက်နေတာမြန်မာပြည်ဘက်ကဝန်ကြီးဌာနတွေရဲ့ပေါ်ရုံမှုတွေကြောင့်လို့ဥက္ကဋ္ဌကြီးကအပြစ်တင်ပါတယ
် MOU စာချုပ်ကဗျာဒီသူကြီးစာချုပ်ချုပ်ထားတဲ့အတွက်ဒီပေါ်ပေါ်တန်တန်ကြီးနဲ့ပို့လို့မရဘူးဗျာအဲဒါဆိုကျွန်တော်တို့လာဝကကိုဖြတ်ကြတယ်ဗျာအလုံးသမားဝိညာဏကိုဖြတ်ကြတယ်ဗျာနိုင်ငံရေးဝိညာဏကိုဖြတ်ကြတယ်အဲ့ဒီဝိညာဏသုံးခုကလည်းကျွန်တော်နိုင်ငံအတွက်အရေးကြီးဆုံးဌာနတွေပဲလေဒီနိုင်ငံပြည်ပြည်အရေးဆုံးဌာနတွေကတော့ဒီလိုစစ်ဆေးတာတွေတန်တမာအနေထားတွေကမှားသွားတာလို့မတိလိုက်တာလို့ဟိုဒါမှမဟုတ်မစစ်ဆေးတာလို့ဆိုတာတော့ဗျာဒါလုံးဝမဖြစ်သင့်ဘူးဗျာနော်တရားမဝင်လူကုန်ကူးမှုကျက်တန်သွားအောင်တရားဝင်တဲ့စနစ်နဲ့ MOU စာချုပ်ချုပ်မိတာလေအဲ့တော့သူတို့ကတရားဝင်လူပုံကူးရဲ့ပုံစံတွေဖြစ်နေတာပေါ့ဒီအနာသိန်းနောက်ပိုင်းမှာပူဆိုးသွားတာပေါ့နော
်အလုပ်အေဂျင်စီပေါင်း80ကျော်ရဲ့စီးရင်တွေအရမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုရောက်လာတဲ့လုပ်သားဥယျကတစ်လကို9000ဝန်းကျင်ရှိနေတယ်လို့သိရပါတယ်ဒါပေမဲ့လည်းအဲ့ဒီအလုပ်သမားတွေရဲ့80%ကိုင်းနှုန်းလောက်ဟာအခုအချိန်မှာအလုပ်လက်မဲ့ဖြစ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ